အိန္ဒိယနိုင်ငံဗဟုအစိုးရရဲ့ပြည်ထောင်စုဝန်ကြီးဌာနကမြန်မာနိုင်ငံသားတွေဝင်ရောက်လာတာကိုနေဆက်အခြေဆိုင်တပ်ဖွဲ့တွေအနေနဲ့လက်မခံဖို့အမိန့်ထုတ်ပြန်ထားချိန်မှာပဲမဏိပူပြည်နယ်ဝန်ကြီးချုပ်အန်ဘာရန်ဆိုင်ကစူးစူးလက်ခံသွားမှာဖြစ်တယ်လို့ထုတ်ပြန်လိုက်ပါတယ်။မဏိပူပြည်နယ်ဝန်ကြီးချုပ်အန်ဘာရန်ဆိုင်ကစစ်တပ်ရဲ့ရက်စက်မှုကြောင့်တိမ်းရှောင်လာတဲ့မြန်မာအရက်သားတွေကိုလက်ခံဖို့ပြီးခဲ့တဲ့တနင်္လာနေ့ကသတင်းမီဒီယာတွေကိုပြောဆိုလိုက်တာဖြစ်ပြီးဒီအခြေအနေကိုအင်ဖာမျိုးမှာနေထိုင်နေတဲ့ကိုသိမ်းရ VOA ကိုအခုလိုပြောပါတယ
်။မင်းကဒီလေဆိုးရနေလေကသူတို့ကအရက်ကားဒီဝင်ရောက်ခိုးလုံတဲ့ဟာမှာလူသားချင်းတာလာတဲ့အနေနဲ့သူတို့ကတော့တန်းနိုင်တာကိုမြင်သေးတယ်လို့ပြောထားတယ်။မင်းရ
ဆိုလိုစင်မှာတော့မဏိပူပြည်နယ်အတွင်းကိုမြမပြည်သူတွေခိုးလုံရောက်ရှိလာတဲ့တည်မကြားတရားသေးတယ်လို့ကြိုးစိုးလက်ခံရေးစခန်းကြီးဖွင့်နေဆောင်ရွက်နေတာလည်းမတိရသေးကြောင်းဆက်ပြောပါတယ်။မဏိပူပြည်နယ်ဟာမြန်မာနိုင်ငံချင်းပြည်နယ်မြောက်ပိုင်းစကိုင်းတိုင်းအထက်ပိုင်းဒေသတို့နဲ့နေနေရင်းထိစပ်နေတဲ့ဒေသဖြစ်ပြီးမြန်မာနိုင်ငံသားတွေကိုလက်ခံမယ်လို့ကြေညာလိုက်တဲ့ဒုတိယပြည်နယ်လေးဖြစ်ပါတယ်။မဏိပူပြည်နယ်ရဲ့တောင်ဘက်မှာရှိတဲ့မီဇိုရန်ပြည်နယ်ကတော့အိန္ဒိယနိုင်ငံကိုတင်းရှောင်လာတဲ့မြန်မာနိုင်ငံသားတွေကိုယာယီခိုလွန်ခွင့်ပေးသွားမှာဖြစ်ကြောင်းကြေညာထားတယ်လို့လက်ရှိအချိန်မှာလည်းဒုက္ခသည်တရာလောက်ခိုလွန်ခွင့်ပေးထားပါတယ်။မီဇိုရန်ပြည်နယ်ကိုခိုလွန်လာသူတွေရဲ့အခြေအနေကိုဒုက္ခသည်အရေးဆောင်ရွက်နေတဲ့ United for Democratic Myanmar အဖွဲ့ရဲ့တွေ့တဲ့တွင်းမှုကိုရစ်ချက်ကအခုလိုပြောပါတယ
်။ခုကဟိုနေဆက်ဒီမှာတော့တော်တော်လေးများတယ်လို့ပြောတယ်လေဆက်ကကျွန်တော်တို့ရဲ့လူကြီးပေါ့နော်လေကျွန်တော်တို့တန်းပြီးတော့ဆက်သွယ်ကြည့်တဲ့အခါမှာတော့ခမန်းကြီးကတော့တရားတော့ကြော်လောက်ပြီ။ညာတော်အချင်းကအဓိကဒီပဲ NGO ဖြစ်တဲ့ဒီမြေဆုံးချောင်းသားသမဂ္ဂတို့ပြီးတော့မှစံချောင်းဝိုင်းအဲတို့ပေါ့နော် Young Soul Association ဖြစ်ပေါ်စီဒီပြီးတော့မှမြေကွန်လူကြီးဒီအပ်လူကြီးကနေပြီးတော့မှပူနေတယ်ဆောင်ရွက်တယ်နေရာတိုင်းချင်းတွေပြီးတယ်အပ်လူမျိုးပေါ့နော်
မီဇိုရန်ပြည်နယ်အစိုးရအနေနဲ့မြန်မာနိုင်ငံကဝင်လာတဲ့သူတွေကိုယာယီခိုလုံခွင့်ပေးမယ်ဆိုပေမဲ့လက်တလုံးမှာကူညီထောက်ပံ့တာမရှိသေးကြောင်းနဲ့ခိုလုံသူတွေကိုဗဟုအစိုးရကအတိအမှတ်ပြုလက်ခံရေးကိုလည်းတောင်းဆိုထားတဲ့အကြောင်းကိုကိုရစ်ချက်ကဆက်ပြီးတော့ပြောပါတယ်
။ကျွန်တော်တို့လည်းဒီမီဇိုရန်ကဒီကျောင်းသားသမဂ္ဂတို့ဓာတ်ရုံးနဲ့ပူးပေါင်းပြီးတော့မှအိန္ဒိယဗဟုအစိုးရတွေကဒီပဲဝင်လာတဲ့ဟာတွေကိုဗဟုအစိုးရကလည်းအတိအမှတ်ပြုပေးဖို့ပေါ့နော်။အဲ့ဒီလူတွေလည်းကျွန်တော်တို့တောက်ဆူထားတာလေးတွေတော့ရှိတယ
်။မဏိပူပြည်နယ်အင်ဖာမြို့မှာနေထိုင်တဲ့ကိုသိန်းကတော့ဒုက္ခသည်တွေလက်ခံရေးအတွက်နိုင်ငံတကာအတိုင်းဝိုင်းကပါချင်းသက်တောင်းဆိုတဲ့အကြောင်းပြောပါတယ်
။ဒီဗမာပြည်ဖေဖော်ဝါရီလနေ့ထလိုက်တဲ့ဟာရဲ့နောက်ပိုင်းမှာဘိုးဆိုးရနေနေတော့ဒီကောင်လက်မခံဘူးလို့ပြောထားတယ်။ဒါနဲ့အဲ့ဒါကိုကြီးကတဲ့ဟာအိန္ဒိယမှာရှိနေတဲ့ဒီမိုကရေစီအားစုတွေကကြီးကတယ်လို့တခြားနိုင်ငံတွေကနေဒီဖက်ပြန်ပြီးတော့ဒီဟာကိုချီကပ်တာလေလုံရမဲ့သဘောရှိတယ
်။အိန္ဒိယနဲ့မြန်မာနိုင်ငံဟာမိုင်900ကျော်လောက်နေနမိတ်ချင်းထိစပ်နေတာဖြစ်ပြီး1988ခုနှစ်ဒီမိုကရေစီအရေးလှုပ်ရှားမှုကိုစစ်တပ်ကနှိမ်နင်းခဲ့တဲ့နောက်မှာတော့ယာနေချီရဲ့မြန်မာနိုင်ငံသားတွေကိုအိန္ဒိယကအခိုလုံခွင့်ပေးခဲ့ပူပါတယ်ရှင်။